နှိရှေထောင်တန်းကြနေတဲ့ရိုက်တာသတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုကုလသမဂ္ဂ UNESCO ကနေဂါလာမိုကာနိုကမ္ဘာသတင်းလွတ်လပ်ခွင့်ဆုကိုမေလ3ရက်နေ့ကအီသီယိုးပီးယားနိုင်ငံမှာကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ညီလာခံမှာဂုဏ်ပြုချီးမြှင့်ခဲ့တဲ့အတွက်ကုလသမဂ္ဂရဲ့အားပေးမှုကိုကျေးဇူးတင်ကြောင်းရိုက်တာသတင်းဌာနရဲ့အကြီးအကဲ Steve Adler ကပြောပါတယ်လက်ရှိမြန်မာနိုင်ငံမှာ social media ရဲ့အန်ဒီရဲ့ပတ်သက်လို့လေသူကဝေဖန်ပြောကြားခဲ့တာပါအကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်နှစ်ပေါင်း12နှစ်ကြာပြီးတဲ့နောက်မှာကမ္ဘာသတင်းလွတ်လပ်ခွင့်အဆင့်တချိန်တိုးတက်လာတဲ့အီသီယိုးပီးယားနိုင်ငံမှာပထမဆုံးချိန်ကုလသမဂ္ဂနဲ့ပူးပေါင်းကျင်းပတဲ့မေလ3ရက်နေ့ကကမ္ဘာသတင်းလွတ်လပ်ခွင့်နေ့နိုင်ငံတကာညီလာခံကြီးမှာအချင်းကြနေတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို UNESCO ကနေဂါလာမိုကာနိုကမ္ဘာသတင်းလွတ်လပ်ခွင့်ဆုကိုဂုဏ်ပြုအခမ်းအနားနဲ့ချီးမြှင့်ခဲ့ပါတယ်။ဒီအခမ်းအနားကိုကိုဝါလုံးရဲ့ညီဖြစ်သူကိုသူရအောင်နဲ့အတူမြန်မာသတင်းမီဒီယာကောင်စီရဲ့တွဲဘက်အတွင်းရေးမှူးကိုမြင့်ကျော်နဲ့ Human Rights Tulip Award ဆုရှင်လူခွင့်ရေးလှုပ်ရှားသူမောင်ဆောင်ခါတို့လည်းတက်ရောက်ခဲ့ကြပါတယ်။ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ကိုစားစုကိုလက်ခံရယူခဲ့တဲ့ကိုသူရအောင်ကတော့အခမ်းအနားမှာအခုလိုပြောသွားပါတယ်
။ All they wanted to do was to report the
ဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့ဖြစ်ရပ်မှန်တွေကိုပြောပြဖို့အတွက်သူတို့သတင်းလိုက်ခဲ့တာပါ။ဒီသတင်းဟာမြန်မာရောကမ္ဘာကပါတည်တည်တည်တိုက်တဲ့သတင်းဖြစ်တယ်လို့သူတို့ကမြင်ပါတယ်။အပြောင်းလဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာအကောင်းဆုံးဖြစ်လာဖို့ငယ်ရွယ်တဲ့သတင်းတောက်တွေအနေနဲ့တတ်နိုင်တဲ့ဘက်ကတာဝန်တည်တည်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အစိမ်းမကောင်းစွာပဲသူတို့ကိုထောင်ချောက်ဆင်ဖမ်းဆီးခဲ့ပြီးထောင်ဒဏ်9နှစ်အပြစ်ပေးခဲ့ပါတယ်။
အလားတူနယူးယောက်ကုလသမဂ္ဂဌာနချုပ်မှမေလ3ရက်နေ့က UNESCO နဲ့ DGC ကုလသမဂ္ဂနိုင်ငံတကာဆက်သွယ်ရေးအဖွဲ့တို့ပူးတွဲကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်အခမ်းအနားမှာကိုဝါလုံးနဲ့ကိုကျော်စိုးတို့ကို UNESCO ကအခုလိုကမ္ဘာသတင်းလွတ်လပ်ခွင့်ဆုပေးရခဲ့တဲ့အတွက်ကျေးဇူးတင်ဂုဏ်ပြုကြောင်းရိုက်တာသတင်းဌာနအက်ဒီတာချုပ် Steve Adler ကအခုလိုပြောပါတယ
်။ They are there for doing just what we as journalists are supposed to do.reporting factual
ဒရင်သမားတွေတိုင်းလောက်ရမယ်အလုပ်ကိုသူတို့လုပ်ခဲ့တဲ့အတွက်အကျဉ်းထောင်တဲ့ရောက်ခဲ့တာဖြစ်ပါတယ်ကဘာကြီးအတွက်အရေးအကြီးဆုံးဖြစ်တဲ့မှန်ကန်တိကျပြီးတရင်အချက်လက်ရဖို့သူတို့စုဆောင်ခဲ့တာပါအားလုံးသိတဲ့အတိုင်းရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်10ဦးတပ်ဖြတ်ခံရတဲ့တရင်ကိုသူတို့စုံစမ်းဖော်ထုတ်ရေးသားခဲ့တာဖြစ်ပါတယ်ဒီလူတွေတပ်ဖြတ်ခံရတဲ့ဓာတ်ပုံတွေကိုသူတို့လက်ခံရရှိခဲ့တာပ
ါ။ဒါကြောင့်အသက်45နှစ်ကနေ18နှစ်အရွယ်ထိပါတဲ့လူ10ဦးအသက်ခံရတာကိုရိုက်တာသတင်းတော်နှစ်ဦးအသေးချာသိခဲ့တဲ့အတွက်ကြောင့်ပဲသူတို့နှစ်ဦးကိုအစိုးရကဖမ်းဆီးပြီးစုံစမ်းစစ်ဆေးခဲ့တာဖြစ်ကြောင်းနဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့တရားစွဲပြီးနှိရှေထောင်ဒဏ်အပြစ်ပေးခဲ့တာဖြစ်တယ်လို့ Steve Adler ကပြောပါရယ်။သူတို့ကိုထိန်းသိမ်းထားတာရက်ပေါင်း900ရက်ရှိနေပြီးသူတို့လွတ်မြောက်ရေးအတွက်နေတိုင်းစ조사နေတယ်လို့ကုလသမဂ္ဂအနေနဲ့အခုလိုရိုက်တာသတင်းတော်တွေလွှတ်ပေးဖို့ပူးပေါင်းကူညီဆောင်ရွက်ပေးနေတဲ့အတွက်လဲကျေးဇူးတင်ကြောင်း Steve Adler ကဆိုပါတယ်ဒါအပြင်သတင်းအမှန်အမှားတွေကိုနည်းပညာနဲ့အလွယ်တကူဖြန့်ဝေနိုင်တဲ့ social media နဲ့အချက်လက်မှန်ကန်မှုရှိမရှိစစ်စစ်ပြီးသတင်းချင်းဝင်းနဲ့အညီရေးသားပြောဆိုတဲ့သတင်းမီဒီယာမတူကွဲပြားမှုကို Steve Adler ကအခမ်းအနားမှာပြောသွားပါတယ်မြန်မာနိုင်ငံမှာ social media တွေကိုပဲအားကိုအသုံးပြုနေတဲ့အတွက် NDA ကြီးကြောင်းသူကအခုလိုပြောပါတယ်ရှင်
Social media in Myanmar is the internet. About 20 million people are on Facebook at a
time. မြန်မာနိုင်ငံမှာ social media internet ပဲဖြစ်ပါတယ်။လူရေသန်းပေါင်း53သန်းရှိတဲ့အထက်သန်း20လောက် Facebook သုံးဆွဲနေတာပါ။အစိုးရအတွက်လည်းသူတို့ရဲ့မူဝါဒသတင်းအချက်လက်အမှန်ဒါမှမဟုတ်အမှားတွေဖြန့်ဝေဖို့ Facebook ကအဓိကနေရာကဖြစ်နေပါတယ်။မုန်းစကားပွားဖို့လူနည်းစု Ranger တွေကိုစန့်ကျင်ရေးသားဖို့ဒီ Facebook ကအဓိကဖြစ်နေပါတယ်။
2019ခုနှစ်သတင်းလွတ်လပ်ခွင့်နှင့်အထိမ်းအမှတ်အတွက်လည်းအဓိကမီးမောင်းထိုးပြတဲ့အချက်ဟာ NLGP ဒီမိုကရေစီစနစ်ကိုချိမ့်ချောက်လာတဲ့သတင်းအတုရောင်ဖြန့်ဝေမှုပဲဖြစ်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို UNESCO ကချီးမြှင့်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆုမှာဆုနဲ့အတူဆုကျေးငွေ 2,500 ပါရှိမှာဖြစ်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာ2018ခုနှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက် Pan American အဖွဲ့ကချီးမြှင့်တဲ့ဆုကိုလက်ခံရရှိခဲ့ပြီးတော့2019ခုနှစ်မှာတော့အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုတဲ့ George Paul ဆုကိုလည်းလက်ခံရရှိခဲ့ပါတယ်ရှင်